ကမ္ဘာလက်ခီးစရိအသားများတဲ့ထိုင်းနိုင်ငံတောင်ပိုင်းခေါဆာမူကြီးကျွန်းပေါ်က shopping center တစ်ခုမှာတောက်ကြနေည7နာရီခွဲလောက်ကဘုံးပေါက်ကွဲခဲ့တဲ့အတွက်9ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဆူရတ်ထာနီခရိုင်ထဲမှာရှိတဲ့ Central Festival Shopping Center ရဲ့မြေအောက်ကားရက်တဲ့နေရာကနေပေါက်ကွဲခဲ့တာမှာထိုင်းလူမျိုး6ယောက်နဲ့အီတလီလူမျိုးအသက်12နှစ်အရွယ်မိန်းကလေးငယ်တို့ထိခိုက်ဒဏ်ရာရသွားကြပါတယ်။ကားပါကင်မှာရပ်ထားတဲ့ယာဉ်တော်တော်များများလည်းထိခိုက်ပျက်စီးသွားပါတယ်။Central ကုန်းတိုက်ကြီးမှာ fashion show လုပ်ခဲ့ပြီးချိန်မှာဘုံးပေါက်ကွဲခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန် shopping center ထဲမှာဈေးဝယ်သူတွေလည်းရှိနေကြဆဲဖြစ်ပါတယ်။ Muslim စစ်သွေးကြွတွေလှုပ်ရှားနေတဲ့တောင်ပိုင်းပြည်နယ်၃ခုထဲကရာလာပြည်နယ်ကနေဘုံးထောင်ထားတဲ့ pickup ကားကိုယူလာတာဖြစ်တယ်လို့ရဲကပြောပါတယ်။ပေါက်ကွဲတဲ့အချိန်ပြင်းထန်ခဲ့လို့မြင်းကြီးတန်းမှာရှိတဲ့ဆိုင်ခန်းတွေလှုပ်ခါခဲ့ပြီးတော့အကုန်ပစ္စည်းတချို့လည်းထိခိုက်ပျက်စီးခဲ့ပါတယ်။Central Festival Shopping Center မှာဘုံးပေါက်ချိန်နဲ့တစ်ချိန်တည်းလောက်မှာပဲဆူရတ်ထာနီ Cooperative ဈေးဆိုင်ကြီးမှလည်းမီးလောင်ကျွမ်းခဲ့ပါတယ်။ဒီဖြစ်ရပ်နှစ်ခုကိုကြည်ညာဖြင့်ထိုင်းနိုင်ငံထဲမှာနိုင်ငံရေးအရမတိမငင်ဖြစ်အောင်လုပ်တဲ့လုပ်ရပ်လို့ယုံကြည်ပြီးတော့တောင်ပိုင်းက Muslim အကြမ်းဖက်သမားတွေနဲ့တိုက်ရိုက်ပတ်သက်မှုမရှိနိုင်ဘူးလို့အာဏာပိုင်တွေရဲ့အပြောကိုတော့ Bangkok Post သတင်းစာတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံမှာ9ရက်ကြာဆုံခရနှစ်တက်ကူပွဲတော်တွေဆင်နွှဲနေကြခြင်းဖြစ်လို့ခေါဆာမူကြီးကျွန်းအပါအဝင်ထိုင်းနိုင်ငံကအပန်းဖြေနေရတွေမှာကဘာလက်ခီးတွေနဲ့ဆီကားနေခြင်းဖြစ်ပါတယ်။အခုလိုမျိုးခေါဆာမူကြီးကျွန်းမှာဘုံးကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ဖူကက်ကျွန်းပေါ်မှာလည်း Central Shopping Center ကြီးစီကိုလာတဲ့ကားတွေကိုလုံခြုံရေးတွေကတင်းတင်းကြပ်ကြပ်ဆစ်ဆီးနေပါတယ်ရှင်။